အမေရိကန်ဆူရရဲ့လုပ်ငန်းဆောင်တာတွေဒီစီပိုင်းရက်ဆိုင်နေရတာဟာခဏတာဖြစ်ပျက်လေးပဲဖြစ်ပြီးအာရှဒေသဆိုင်ရာအမေရိကန်ဆူရရဲ့တန်ဋိဌာန်ကိုအပြောင်းအလဲမဖြစ်စေပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အခုလိုလုပ်ငန်းတွေဒီစီပိုင်းရက်ဆိုင်ထားရခြင်းအတွင်းအမေရိကန်ပြည်ထောင်စုအနေနဲ့လိုက်နာလှုပ်ဆောင်ရမယ့်တာဝန်တွေကိုပြည့်မိအောင်လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတင်ဒင်းတော်ကိုမစ္စတာကယ်ရီကပြောခဲ့တာပါ။ဒီခီးစဉ်ကိုကနဦးတို့ကသမ္မတဘရက်ကိုဘာမားကိုယ်တိုင်တွားရောက်ဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့အစိုးရလုပ်ငန်းတွေရက်ဆိုင်ထားရတဲ့အခြေအနေကြောင့်ခီးစဉ်ကိုပယ်ဖြတ်လိုက်ပြီးနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကသမ္မတကိုယ်စားတွားရောက်တာပါအခုလိုအခြေအနေဟာအမေရိကန်ဒီမိုကရေစီရဲ့အားကောင်းခိုင်မာမှုကိုပြသတာဖြစ်တယ်လို့မစ္စတာကယ်ရီကဆိုပေမဲ့ဒီအခြေအနေသိကြနေမယ်ဒါမှမဟုတ်တခါတခါဖြစ်နေဦးမယ်ဆိုရင်တော့အမေရိကန်ရဲ့လှုပ်ဆောင်နိုင်စွမ်းအပေါ်လူတွေကမေးခွန်းထုတ်လာကြလိမ့်မယ်လို့မစ္စတာကယ်ရီကပြောပါတယ်အာရှပစိဖိတ်ဒေသ22နိုင်ငံကခေါင်းဆောင်တို့ရဲ့နှစ်ပတ်လည်ထည်သည့်အစည်းအဝေးကိုနောက်သတင်းပတ်ဘာလီကျွန်းမှာစတင်ကျင်းပမှာဖြစ်ပါတယ်